ဆရာနာတေမှုအခိုင်မှာဆန့်ကျင်ခဲ့တဲ့ပဲခူးမြို့ကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေပါတုံနှင်းနှင်းခဲ့ပြီးတဲ့နောက်ဆန္ဒပြတပိတ်တွေမှာပါဝင်သူတွေစီဒီယန်လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုလိုက်လံရှာဖွေဖမ်းဆီးနေပါတယ်။ဘုံကြီးကြောင်းတွေပါမချမ်းလိုက်လံရှာဖွေဖမ်းဆီးနေတဲ့အတွက်ဘေးလွရာထွက်ပြေးနေကြရတဲ့အခြေအနေကို VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ပခိုးမြို့မှာခံစားလို့အသားစီးတွေ၊ကာယဆန္ဒပြမှုတွေကိုတပ်တွေကအပြင်းထန်နှိမ်နှင်းခဲ့ပြီးတဲ့ကဆန္ဒပြမှုတွေမှာပါဝင်လှုပ်ရှားတဲ့သူတွေကိုလိုက်လံရှာဖွေဖမ်းဆီးနေပါတယ်။ဆန္ဒပြတပိတ်ကိုဥဆောင်သူတွေ CDN NRP ဆန်ရေးလှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုလိုက်လံဖမ်းဆီးမှုတွေအခုရက်ပိုင်းတွေမှာပိုလှုပ်လာတာဖြစ်ပါတယ်။သူတို့ပုံနေနိုင်တယ်လို့သံသယရှိတဲ့ဘုံရင်ကျောင်းတွေတည်းထိလိုက်လံရှာဖွေနေတယ်လို့ပခိုးမြို့ခံတယောက်ကပြောပါတယ
်။ဒီနေ့မှုရပြောတယ်ကိုဒီနေ့မှုရပေါ့အဲ့ဘက်မှာလည်းဒီတပိတ်ကောင်းကောင်းတွေပုံနေတာညာအတန်ကြားတယ်သူကကြားတဲ့နေရာသူကအကူလိုက်နေရတယ်မင်းရတို့ဒီပကိုးလေးကပုံကြောင်းနေကြတယ်သူကလိုက်နေတယ်ကိုမင်းရဆိုရင်တိုင်းကြကောင်းကောင်းပြောက်အဲ့ဥက္ကူရှိနေနေပေါ့မင်းရရှိသူဆိုပြီးစကောင်းခေါ်ရတယ်ဗျအခုကလာကနေအသက်50ကျော်ပြီပေါ့ဒီပကိုးမြို့မှာပဲသူရတော့ငါးနဲ့အဆင်ဆင်ဆင်ဒီကားနဲ့ထားလိုက်တယ်မင်းတို့နောက်ဆုံးသွေးနှုတ်ပုံကိုပုံမှန်နဲ့ဆက်ဆိုပြီးကပ်ပွင့်တယ်ပေါ့
ပကိုးမြို့ထဲမှာဆိုရင်လည်းဆန္ဒပြခဲ့တဲ့လူငယ်များပြားနေဘက်ကိုတိမ့်ဆောင်နေရတယ်လို့ဒေသခံလူငယ်တူကပြောပါတယ်
ကျိုးကျွန်တော်တို့မြို့ရဲ့ဘက်ကရက်ွက်တည်းဆိုရင်ရက်ွက်တစ်ခုလုံးကြီးကမလူမရှိတော့ဘူးလေဒီလိုတော်တော်နေရတာကရက်ွက်သုံးလေးခုတော့တော့မရှိတော့ဘူးခန့်မှန်းကြီးရတော့မဖောင်းနာတော့ကတော့လူငယ်တွေတော်တော်များများမရှိတော့ဘူ
းအဖမ်းခံရမှာဆိုလို့ထွက်ပြေးသူတွေရှိနေသလိုအဖမ်းခံရသူတွေလည်းရှိနေပါတယ်စီတရားလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကဝမြို့နယ်ကျောင်းဆောင်မှနှူးမကြခင်ရက်ကပဲဖမ်းဆီးခံရတယ်လို့ပခိုးမြို့ခံပညာရေးဝန်ထမ်းတယောက်ကလည်းပြောပြပါတယ်
ဟိုတနည်းကတော့စီဒီယန်ဆရာမနှစ်ယောက်ကိုဖမ်းရတယ်နိတက်တာဆယ်လေးနှစ်ယောက်လောက်ပေါ့နော်အိမ်ဝိုင်းမျိုးတွေဖမ်းရတာပေါ်ဝမ်းမြင့်နဲ့ဖလေးကြီးကဆရာမနှစ်ယောက်ဆိုတော့ဒေါ်မင်းမြင့်ဆန်းနဲ့ဒေါ်မျိုးပပဝင်ဒေါ်မင်းမြင့်ဆန်းကလေရန်ပြဒေါ်မျိုးပပဝင်ကမိလာရန်ပ
ြ KOY လမှာစစ်တပ်အာဏာသိမ်းပြီးကတည်းကရုံမသက်ပဲစီဒီယန်လှုပ်ရှားမှုမှာပါဝင်ဆန္ဒပြနေတဲ့ဝန်ထမ်းတွေဟာရက်ကြလာတဲ့အမျှနေထိုင်စားတောက်ရေးအခက်အခဲရှိလာတယ်လို့ဘကိုးမျိုးခံတူကပြောပြပါတယ်
ရှိတာပေါ့ကောဒီစားဝတ်နေရတဲ့အခါကတူတူလူရေးစားရေးတွေကတော့အဆက်ကြီးရရှိရတယ်။နေရာလူရေအဲ့လိုမျိုးတန်းတူရမျိုးကြတော့ရှိပါတယ်။ဖြစ်ဆိုမဲ့ဝန်မှန်းလေးမှုတွေဒီမှာဝန်မှန်းလေးကထုတ်လို့မရတော့ဘူးလေ။အဆက်နဲ့ထုတ်လို့မရတော့ဘူးပေါ့။အခက်ခဲကြီးကတော့ရှိပါ။သူတို့ကတော့ပို့ပြတာပေါ့ကော။ဒီနေ့မှရတော့
ဧပြီလ9ရက်နေ့တုန်းကဘကိုးမျိုးအစည်းကတပိတ်စစ်ကြောင်းရဲ့ခံတပ်လို့လှုပ်ထားတဲ့နေရာကိုစစ်ကောင်စီတပ်တွေကနေပြစ်ခတ်ဖြိုခွင်းခဲ့လို့80ထက်မနည်းတိုက်စုံးခဲ့တယ်လို့အများပြားတန်ရန်ရရှိခဲ့ပါတယ်အဲ့ဒီတပိတ်ခန္ဓာရှိတဲ့မဂရစ်လမ်းမကြီးနေရာကိုလုံခြုံရေးတပ်ဖွဲ့တွေကနေရာယူထားပြီး6လပြည့်ကမှုတွေလုပ်နေတယ်လို့လည်းမြုပ်ခန်တွေကပြောပြကြပါတယ်။အခုလိုအချိန်နေရမှာပဲပဲခူးမြို့မှာတောင်းဆိုကြွေးကြော်တာတွေကိုရေးသားထားတဲ့စိုင်းပုတ်တွေစတစ်ကာတွေကပ်ပြီးလူမဲ့တပိတ်အတန်သိတပိတ်တွေဆက်ပြီးလုပ်နေကြပါတယ်ခင်ဗျာ
။နောက်ကိုရင်သတင်းပေးပို့ထားတာပါခင်ဗျာ။